တော်တော်ကခုနှစ်ဇန်နဝါရီလကလုပ်တဲ့ရက်စစ်တိကျပွဲမှာအလေအလတ်အဆင့်ဖုန်းစဉ်နှလုံးစမ်ဆောင်းကထုတ်ပြခဲ့ပါတယ်။ဘက်ထရီပြဿနာတက်တာကြောင့် Galaxy Note 7ဖုန်းတွေကိုပြန်လဲပေးခဲ့ရကြတဲ့အခါအဲဒီ A3 နဲ့ A5 ဖုန်းတွေဟာစမ်ဆောင်းကနေပထမဆုံးထွက်လာတဲ့ဖုန်းတွေပါ။ Brian Blow ဟာ Gartner နီးပညာသုတေသနဌာနက
Samsung actually has a lot of work to do to win back the trust.
ဆုံးဆွဲသူတွေရဲ့ယုံကြည်မှုကိုပြန်ရဖို့တကယ်တမ်းကတော့ Samsung အနေနဲ့အများကြီးလုပ်ရပါအောင်မယ
်။ Asus Company ကတော့ Virtual Reality ကိုရော Augmented Reality ကပါတဲ့ Handset အသစ်တစ်ခုကိုထုတ်ပြခဲ့ပါတယ်။ပြန်ပြီးတန့်စင်ထားတဲ့ကြီးကြီးကနေ Mobile Phone အားသွင်းဖို့နဲ့မီးထွန်းဖို့တည်ဆင်းပြီးထုတ်ပေးနိုင်ရဲဆိုတာစမ်းသပ်အောင်မြင်ခဲ့ပြီးတဲ့နောက်ဒီတိမ်မှာအတော်လေးပေါက်သွားခဲ့ပါတယ်။ Glastonbury ပွဲတော်မှာအဲ့ဒီနည်းပညာကိုစမ်းသပ်ခဲ့ပြီးအာဖရိကဒေသကဒုက္ခတဲ့စခန်းတချို့မှာတက်ဆင်နေပါတယ်။ဖေဖော်ဝါရီလမှာတော့နှစ်ဆင်လုပ်နေတဲ့ကမ္ဘာ့မိုဘိုင်းကွန်ဂရက်စ်နည်းပညာပြပွဲကိုစပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်ခဲ့ပါတယ်။နိုကီယာတစ်စိတ်ဖုန်းရပိုင်ခြင်းတဲ့ဖင်လန်နိုင်ငံရှေ့ဆိုင် H&G Global Company ကရိုးရှင်းတဲ့နိုကီယာ3310ဖုန်းအမျိုးအစားကိုအဲ့ဒီပွဲမှာပြန်ထုတ်ပြခဲ့ပါတယ်။ H&G Global Company ကဖက်ကာဇန်တလာကအခုလို့ဆိုပါတယ်
Nokia 3310 is 22 hour stock time 1 month
Nokia 3310ဟာ22နာရီကြာဖုန်းပြောနိုင်အသင့်အနေထားနဲ့တလကြာထားနိုင်သလို Snake ကစားနည်းကိုလည်းကစားလို့ရပါတယ
်ကမ္ဘာ့ Mobile Congress မှာ BlackBerry Smartphone အစ်စ်တစ်လုံးဖြစ်တဲ့ BlackBerry Key 1ဆိုတာကိုလည်းကြားခဲ့ပါတယ်အရုပ် Mobile Company TCL ကထုတ်တဲ့ဒီရက်သမား5လက်မှမျက်နှာကြည့်ရင် BlackBerry ဖုန်းတွေမှာလက်ွက်အမှားပါပြီးAndroid စနစ်ကိုသုံးထားပါတယ်။တရုတ် mobile phone ကုမ္ပဏီကြီးဖြစ်တဲ့ Huawei ကတော့တကယ်ကျန်းကျင်သူရိုက်တယ်လို့တပ်ဖို့မျိုးတွေရိုက်လို့ရတဲ့ smartphone အစ်စ်တစ်လုံးကိုထုတ်ပြပါတယ်။ Huawei P10 ဖုန်းဟာရှေ့မှာရောနောက်မှာပါအစစ်မြင့်ကင်မရာတွေပါပြီးရိုက်ရိုက်တဲ့တပ်ဖို့နိုင်ဟာပုံကောင်းဖြစ်စေရမယ်လို့ Huawei ကအာမခံထားပါတယ်။ဒေါ်ကိုရီးယားလျှက်စစ်ကုမ္ပဏီကြီးဖြစ်တဲ့ LG ကတော့ပုံရိပ်တွေကို4မျက်နှာပြင်အပြည့်အဝဘီကြီးကြီးမြင်နိုင်တဲ့ဆက်ရှိအချိုးကိုမျက်နှာပြင်ရည်စားနဲ့ကမ္ဘာပထမဆုံး smartphone ကိုထုတ်ပါတယ်။လက်ရှိမှာတခြား smartphone အများစုကဆက်ထောက်အချိုးကိုမျက်နှာပြင်ရည်စားနဲ့ပဲထုတ်နေကြတာပါ။ဒီကြောင်းလည်းကြောင်းမျက်နှာပြင်ရည်9.9လက်မရှိတဲ့သူရဲ့ take down phone LG G6 ပေါ်မှာရုပ်ရှင်တွေကိုပိုပြီးအကြီးအသေးကောင်းကောင်းနဲ့ကြည့်နိုင်တယ်လို့ LG ကပြောပေမဲ့သုံးသပ်သူတွေကတော့အဲ့ဒါကိုတင်ပြရှိကြပါတယ်။smartphone ကိုစမ်းသပ်ကြည့်ခွင့်ရတယ်။ဟင်းလင်းလင်းဖြစ်နေတဲ့ Sony ကတော့ခက်ပြေးပြေးလမ်းကိုရေးပါတယ်။ Sony ကသူများထက်နောက်ကျတယ်လို့ဆိုလိုတာမဟုတ်ပါဘူး။သူတို့ရဲ့ထိပ်တန်း phone Xperia X7 မှာ slow motion ရိုက်လို့ရတဲ့ကင်မရာပါပြီးလက်ရှိအထိအမြင့်ဆုံး screen resolution 4K ရှိတယ်လို့ဆိုပါတယ်။ကမ္ဘာ့ Mobile Congress ကြော်ဝဲမှာ smartphone တွေကိုအန်တူတဲ့ phone တွေကိုလည်းကြကြကြပါတယ်။အကျိုးဝယ်ကပ်ကြားအရွယ်လောက်ရှိတဲ့ phone တွေဟာအင်တာနက်ချိတ်လို့ရပြီးအသုံးချ app တွေအပြည့်ပါတဲ့ smartphone တွေနဲ့ကြွားထားပါတယ်။အဲဒီလိုဖုန်းမျိုးတွေကိုထုတ်တဲ့ The Light Phone Company ကိုပူးတွဲတည်ထောင်သူ Kai Wei Tan ရဲ့အပြောကတော
့ We don't do this all the time. You talk to people. You pay attention to
people. ဒီလိုစကားပြောမယ်၊တင်ဒီကို view site ကြည့်မယ်၊နေဝင်ခြင်းကိုထိုင်ကြည့်နေမယ်။အချင်းချင်းခင်ဗျာဒီလိုလုပ်နေရမှာမဟုတ်ဘူးလေ
။ Note 7 Phone Battery တွေမိထားလောင်တဲ့တက္ကနာကြောင့်အကြီးအကျယ်အကျယ်ရိုက်ခဲ့ရတဲ့ Samsung Company ကအဲ့ဒီပြဿနာကြီးနဲ့ကြုံခဲ့ရပြီးတဲ့နောက်ပထမဆုံးထုတ်တဲ့ Galaxy S8 smartphone ကိုနယူးယောက်မှာစားထုတ်ပြခဲ့ပါတယ်။ Galaxy S8 ဟာသူ့အရင် Galaxy ဖုန်းတွေထက်မျက်နှာပြင်အကျယ်ပိုကြီးတယ်လို့ပြည်သူနဲ့ Google Assistant တွေကိုကြိုင်ဖို့ယူရတဲ့နဲ့အထက်နဲ့ကြိုးဆိုညွှန်ကြားနိုင်တဲ့အနေနဲ့ဖြစ်ထားပါတယ်။ဒါပေမဲ့ Battery အတွက်နေရာစိတ်ကြီးချက်မနေအောင်လုပ်ထားရတာကြောင့် Battery စွမ်းရည်ကတော့ဟိုကောင်းမလာပါဘူး။ Huawei ရဲ့လက်ခွဲ Honor Company ကApple phone တွေကိုဘာလင်မျိုးမှာစလွတ်ပါတယ်။ Honor က Huawei phone တွေမှာပါတဲ့နည်းပညာကိုပဲအစဉ်လာအဖြစ်ပြန်သုံးထားပြီးငယ်ရွယ်တဲ့သုံးဆွဲသူတွေအတွက်ဘူးပြီးဈေးသက်သာတဲ့ဖုန်းတွေကိုထုတ်တာပါ။အခု Honor 8 Pro phone ဟာလည်းထိပ်တန်းဖုန်းအတော်များထက်ပိုဈေးသက်သာပေမဲ့အလယ်အလတ်အဆင့်ဖုန်းဈေးကွက်ကနေထိပ်တန်းဖုန်းကြံသားပဲဆိုရှင်းလာပုံရပါတယ်။ရုပ်ကုမ္ပဏီ Lenovo ကဝယ်လိုက်တဲ့ Motorola ဖုန်းကုမ္ပဏီကလည်းလူတို့ပါတဲ့ပစ္စည်းအများပြားစုကိုအကြိမ်တည်းမှာထုတ်ပြန်နိုင်တဲ့ Moto X4 ဆိုတဲ့ဖုန်းတစ်ခုထုတ်လိုက်ပါတယ်။ပြင်သစ်ကုမ္ပဏီ Samsung ကတည်ထွင်တဲ့အဲ့ဒီ Bluetooth နည်းပညာအစ်ကို Moto X4 မှာပထမဆုံးအသုံးပြုထားတာပါ။ Sony ကုမ္ပဏီကတော့သူတို့ရဲ့ထိပ်တန်း Xperia 4 Model အစ်စ်နှစ်မျိုးကိုထုတ်ပါတယ်။ XZ1 နဲ့ XZ1 Compact လို့နာမည်ပေးထားတဲ့အဲ့ဒီဖုန်းတွေမှာအရင်ဖုန်းတွေမှာတည်းပိုကောင်းတဲ့ကင်မရာတွေကိုတက်ထားတယ်လို့ HD အရည်အသွေးအပြည့်ထုတ်ပေးတဲ့မျက်နှာပြင်နဲ့လူမျက်နှာကို၃ဘက်မြင်ဖတ်နိုင်တဲ့နည်းလမ်းထည့်ထားပါတယ်။အော်တိုဘလမှာဒီဥစ္စာတွေကိုမီဟာဝေးကဟာဝေး Mate 10နဲ့ဟာဝေး Mate 10 Pro ဆိုတဲ့ဖုန်းတွေမျိုးကိုထုတ်ခဲ့ပါတယ်။အဲ့ဒီဖုန်းတွေမှာတက်ထားတဲ့ကင်မရာတွေဟာအစားအစာကိုရိုက်မှာလားကြောင်လားခွေလားစသဖြင့်ဘာကိုရိုက်မယ်ဆိုတာကိုမူတည်ပြီးကင်မရာကိုချိန်ညှိပေးတယ်လို့ဆိုပါတယ်။2019ခုနှစ်ဟာပထမဆုံး iPhone ထွက်တာ10နှစ်ပြည့်တယ်လို့ပါ။ဒါကြောင့်လဲ Apple ကုမ္ပဏီကနှစ်ကုန်ပိုင်းမှာ iPhone 10ကိုထုတ်လိုက်ပြီးရင်ဖုန်းတွေမှာပါနေကြ Home ခလုတ်မပါတော့ဘူး။နည်းနည်းကလည်းဖုန်းအရွယ်အစားအပြည့်ဖြစ်သွားပါတယ်။ဒီဖုန်းကိုမျော်လင့်ကြီးစောက်ပြီးဝယ်ယူကြတာကြောင့်ဝယ်အားရှိသလောက်တောင်မှထုတ်မပေးနိုင်တဲ့အခြေအနေရောက်သွားပါတယ်ခင်ဗျာ။